ကုလသမဂ္ဂထရီနီလာကမှမြန်မာနိုင်ငံသားဥဝင်ကြီးဦးဝနမောင်လွင်ကမြန်မာနိုင်ငံကိုစားမိန်ကုန်းပြောကြားခဲ့တာမှာလူခွင့်ရနဲ့ပတ်သက်လို့အဓိကစိုးရိမ်မခင်ဖြစ်နေတာတွေတော်များများဖြစ်ရှင်းပေးနိုင်ခဲ့ပြီဖြစ်တဲ့အတွက်လူခွင့်ကောင်စီနဲ့ကုလသမဂ္ဂထရီနီလာကန်ကြီးရဲ့တတိယကော်မတီတို့ရဲ့အစည်းအဝေးမှာထည့်သွင်းထားဖို့မလိုအပ်တော့ဘူးလို့အပြည့်အဝယုံကြည်တဲ့အကြောင်းပြောကြားသွားပါတယ်။ဒါပေမဲ့ညူယောက်အခြေစိုက် HRW လူခွင့်ရစောင့်ကြည့်အဖွဲ့ကတော့ရုတ်သိမ်းပေးဖို့စောလွန်သေးတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ဒေါ်လာလာသန်းကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံကြ ాయి ဝင်ကြီးဥပနာမောင်လွင်ကကျင်းလာနေကကုလသမဂ္ဂထွေထွေညီလာခံကြီးမှပြောကြားခဲ့တဲ့မိကုံးမှလူခွေးနဲ့ပတ်သက်လို့မိမောင်းထိုးပြသွားပါတယ်။မြန်မာနိုင်ငံမှာလူခွေးထောက်ခံအပြစ်မှုတွေနဲ့ကာကွယ်ဆောက်ရှောက်မှုတွေမှာထိုးတက်မှုတွေရရှိနေပြီးမြန်မာနိုင်ငံဟာလူခွေးလှေကားတင်းနဲ့တိုင်းတိုင်းရင်အလဲအဆင့်ကိုရောက်နေပြီးဒီထိုးတက်မှုဟာမြန်မာပြည်သူတွေရဲ့လူခွေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုခံစားရမှာအထောက်အကူပြုစေတယ်လို့ပြောကြားသွားပါတယ်။ニューヨークチーサイ Human Rights Watch အဖွဲ့လူခွေးစောင့်ကြည့်အဖွဲ့ကအာရှရေးရာပြောခွင့်ရ John Sifton ကမြန်မာနိုင်ငံယာယီဝင်ကြီးရဲ့ဘေကွန်းဟာဓမ္မတိတ်ထာမကြဘူးလို့ဝေဖန်လိုက်ပါတယ
် First of all I don't even know what it means for a country to be at the middle tier of the human rights ladder it suggests that Burma's government has its own
ပထမဦးဆုံးနိုင်ငံတကာအနေနဲ့လူခွေးလှေကားတွေမှာအလဲကိုရောက်နေပြီလို့ပြောတဲ့ချက်ကဘာကိုဆိုလိုသလဲဆိုတာကျွန်တော်နားမလည်နိုင်ပါဘူးမြန်မာအစိုးရအနေနဲ့ကိုယ်နိုင်ငံရဲ့လူခွင့်ရေးအခြေအနေကိုကိုယ်အနေနဲ့သတ်မှတ်ပိုင်ခွင့်ရှိပါသလားအမှတ်ပေးစရင်မှာကိုယ့်အမှတ်ကိုပေးနိုင်ပါသလားအရေးကြီးတာကမြန်မာအစိုးရအနေနဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေကိုအကဲဖြတ်ခွင့်မရှိပါဘူးနိုင်ငံသားဝင်ကြီးရဲ့မိန့်ခွန်းကိုကြည့်မယ်ဆိုရင်ဓမ္မဒိဋ္ဌံကြကြသုံးသပ်နိုင်ခြင်းမရှိဘူးလို့ဆိုရမှာပါ
ဒါအပြင်မြန်မာအစိုးရအနေနဲ့သုံးနှစ်သက်တမ်းကာလအတွင်းငြိမ်းချမ်းတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုရှေ့ရှုဆောင်ရွက်ရမှာနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုလှိုင်းသုံးရပ်ကိုစတင်နေပြီးပထမလှိုင်းဖြစ်တဲ့စစ်ဆိုးရကနေပါတီစုံဒီမိုကရေစီစနစ်ကိုငြိမ်းချမ်းစွာဖော်ဆောင်နေပြီဆိုတဲ့ပြောဆိုချက်ကိုလည်း Mr. Sifton ကဝေဖန်လိုက်ပါတယ
် The first phase of reform the foreign minister said was a transition from military rule to
မနေ့ချက်ကိုထောက်ပြရမယ်ဆိုတော့နိုင်ငံသားဝင်ကြီးပြောခဲ့တဲ့ပြုပြင်ပြောင်းလဲရေးပထမလိုင်းဖြစ်တဲ့စစ်အုပ်ချုပ်ရေးကနေပါတီစုံဒီမိုကရေစီအုပ်ချုပ်ရေးစနစ်ကိုကူးပြောင်းခဲ့ပြီဆိုတာကျွန်တော်တို့မမြင်တွေ့ရသေးပါဘူးအသွင်ကူးပြောင်းမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရပါမယ်လွှတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေရှိနေတယ်လွှတ်တော်ကိုဖျက်သိမ်းဖို့စစ်တပ်ကိုဖွဲ့စည်းပုံမှာအာဏာပေးထားတယ်ဒါတွေကိုပြင်ဆင်ရပါလိမ့်မယ်မပြင်နိုင်သေးဘူးဆိုရင်တော့အရက်ဖက်အုပ်ချုပ်ရေးကူးပြောင်းနေပြီဆိုတာဘယ်မှန်မှမလဲ
ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာပထမလှိုင်းအနေနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအခြေခံလွတ်လပ်ခွင့်တွေဖန်တီးပေးရေးတို့ကိုဖော်ဆောင်နေပြီးဒုတိယလှိုင်းအဖြစ်နိုင်ငံရေးစီးပွားရေးနဲ့အုပ်ချုပ်ရေးအပြင်ပုဂ္ဂလိကအခန့်ကဏ္ဍဖွံ့ဖြိုးမှုကိုဆောင်ရွက်ပေးနေတယ်လို့လည်းနိုင်ငံသားဝင်ကြီးဦးနာမောင်လွင်ကပြောကြားသွားပါတယ်တတိယလှိုင်းအနေနဲ့ကတော့နိုင်ငံမှာလူမှုရေးနဲ့စီးပွားရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်ဒီမိုကရေစီနိုင်ငံသစ်အတွက်အခြေခံအုပ်မြစ်ကိုစတင်ဆောင်ရွက်နေပြီးအဓိကလူခွင့်ရေးပြဿနာတွေကိုအနည်းနဲ့များဖြေရှင်းပေးနိုင်ခဲ့ပြီဖြစ်တဲ့အတွက်ကြောင့်လေကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့အထွေထွေညီလာခံကြီးရဲ့တတိယကော်မတီဆွေးနွေးပွဲအစီအစဉ်ကနေမြန်မာနိုင်ငံကိုရုပ်သိမ်းပေးဖို့လေအချိန်တန်ပြီလို့နိုင်ငံသားဝင်ကြီးဥပနမောင်လွင်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့ Mr. Sifton ကတော့အချိန်စောလွန်သေးတယ်လို့ခုလိုတုံ့ပြန်ပါတယ
် We believe it's still premature. It would be one thing if there was Burma signed a memorandum of understanding.with the UN High Commissioner for Human Rights to open an office
ကျွန်တော်တို့အမြင်ကတော့လူခွင့်ရေးကောင်စီအာဂျန်ဒါကနေရုပ်သိမ်းပေးရင်အချိန်စောသေးတယ်လို့ပြောရမှာပါမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးရဲ့နားလည်မှုစာချုပ်လွှာရေးထိုးပြီးမြန်မာနိုင်ငံမှာရုံးဝဲဖွင့်ခွင့်ပေးမယ်ဆိုရင်ညီညာရေးသဘောတူညီမှုကိုတိုင်းရင်းသားတွေနဲ့ရယူနိုင်မယ်ဆိုရင်ရခိုင်ပြည်နယ်မှာဘာသာရေးအကြမ်းဖက်မှုကိစ္စတွေကိုဖြေရှင်းပေးနိုင်မယ်ဆိုရင်စသဖြင့်နေလုပ်ပေးနိုင်မယ်ဆိုရင်တော့တမျိုးပေါ့လောလောဆယ်မှာတော့လူခွေးနဲ့ပတ်သက်လို့မြန်မာနိုင်ငံကပေးထားတဲ့ဂရုတွေကိုဖြည့်ဆည်းမပေးသေးတာတွေရှိနေပါတယ်
။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပြင်လူခွေးအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂမှာမြန်မာအရေးကုလသမဂ္ဂမိတ်ဆွေနိုင်ငံများအဖွဲ့ကဆွေးနွေးခဲ့တယ်လို့လူခွေးကောင်စီရဲ့28ကြိမ်မြောက်ညီလာခံမှာလည်းလက်ရှိမြန်မာနိုင်ငံဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီဟာဇူလိုင်လကမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်ကနေတွေ့ရှိချက်တွေကိုတင်ပြဆွေးနွေးဖို့လည်းရှိကြောင်းပါရှင်။